တိုင်းရင်းသားလက်နက်ကင်စက်ကွန်တဖွဲ့နဲ့အပြစ်အခတ်ရစဲနိုင်တာကိုအောင်မြင်မှုတစ်ခုအဖြစ်ဗမာစစ်အစိုးရကသတ်မှတ်ထားပါတယ်။ဒါပေမဲ့ရွေရချင်းမတူတဲ့ပြဿနာကိုမဖြေရှင်းနိုင်သေးတဲ့အတွက်အချိန်မရွေးလက်နက်ကင်ပြစ်ပွဲကဖြစ်နိုင်ကြောင်းမချာမီကဖြစ်ပွားခဲ့တဲ့ကိုးကန်တိုက်ပွဲကသက်သေပြနေပါတယ်။နားလည်မှုပုဂ္ဂိုလ်ရေးခင်မင်မှုနှုတ်ကပတ်ပေးမှုစတာတွေကိုအခြေခံထားတဲ့သဘောတူချက်ဖြစ်တာကြောင့်သက်ဆိုင်ရာပုဂ္ဂိုလ်တွေကိုမေးမြန်းစုံစမ်းနိုင်မှအပြစ်အခတ်ရစဲရေးရဲ့သဘာဝကိုသိနိုင်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသတင်းနဲ့သတင်းဆောင်ပါအများအပြားရှိပေမဲ့အသေးအချာသုတေသနလုပ်ထားတဲ့စာတမ်းနှစ်ခုသာရှိတာတွေ့ရပါတယ်လွန်ခဲ့တဲ့ဇူလိုင်လကနယ်သာလန်နိုင်ငံအခြေစိုက် Transnational Institute ကထုတ်ဝေလိုက်တဲ့ Tom Kramer ရဲ့စာမျက်နှာ40ကျော်စာတမ်းဟာနောက်ဆုံးပေါ်လေ့လာချက်ဖြစ်ပါတယ်2009ခုနှစ်မှာလဲ88မျိုးဆက်ပညာရှင်တွေဖြစ်ကြတဲ့ကိုဇော်ဦးနဲ့ကိုဝင်းမင်းတို့ပြုစုတဲ့အပြစ်အခတ်ရစဲရေးအကြောင်းစာမျက်နှာ90စာတမ်းကိုဝါရှင်တန်အခြေစိုက် East West Center ကထုတ်ဝေခဲ့ပါတယ်။ဒါကြောင့်ဒီစာတမ်းနှစ်ဆောင်ကိုအခြေခံပြီးအပြစ်အခတ်ရစဲရေးသဘာဝကိုသုံးသပ်တင်ပြလိုပါတယ်
။တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်တွေကိုအပြစ်အခတ်ရစဲဖို့ဗမာစစ်အစိုးရကမ်းလှမ်းခဲ့တဲ့အဓိကအကြောင်းရင်းကမြို့နယ်လူထုရဲ့ကန့်ကွက်ဆန္ဒပြမှုတွေကိုရင်ဆိုင်နေရလိုပါပဲ။ပြစ်ခတ်ရက်ဆဲလိုက်ရင်ဒီမိုကရေစီလှုပ်ရှားမှုရောလက်နက်ကိုင်လှုပ်ရှားမှုရောအားနည်းသွားပြီးအသက်ရှူချောင်လိမ့်မယ်လို့စစ်အစိုးရကယူဆပါတယ်။အနှစ်20ကြာတဲ့အခါဗမာစစ်အစိုးရဟာဘယ်သူကိုမှလက်ရောစရာမလိုပဲလက်နက်အင်အားနဲ့ဗန္ဓာရေးအင်အားတောင့်တင်းလာပြီးဒေသဆိုင်ရာဝင်ဆက်လာတာဟာအပြစ်ခတ်ရက်ဆဲတဲ့အကျိုးကျေးဇူးတစ်ခုပဲလို့ပြောရပါလိမ့်မယ်
။ဒါပေမဲ့အပြစ်ခတ်ရက်ဆဲရေးသဘောတူချက်ဟာစာချုပ်စာတမ်းမဟုတ်ဘဲနားလည်မှုသာဖြစ်တဲ့အတွက်အဓိပ္ပာယ်အမျိုးမျိုးဖွင့်ဆိုနိုင်ပါတယ်စိရဆဲပေမဲ့ငြိမ်းချမ်းရေးမလုံနိုင်သေးတာဟာကြောင့်ခဏသာအေဂျင်ပီအမြဲတမ်းစိတ်ပူနေရတဲ့ခဏအေးအစဉ်ပူသဘောတူချက်ဖြစ်နေပါတယ်အများသိအောင်ကြီးညာထားတဲ့သဘောတူချက်မဟုတ်တာကတကြောင်းလိလာစောင့်ကြည့်မဲ့ဂျာဂန်အဖွဲ့အစည်းဒိုင်လူကြီးလိုဟာမျိုးမရှိတာကတကြောင်းမို့စိအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြားမှာနားလည်မှုအမျိုးမျိုးရှိနိုင်ပါတယ်ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့အင်အားကိုလိုက်ပြီးဗမာစစ်အစိုးရဟာအမျိုးမျိုးဆက်ဆံနေပါတယ်။တယောက်တစ်ပေါက်လှုပ်ထားတဲ့အပြစ်အခတ်ရစဲရေးဖြစ်တဲ့အတွက်ဗမာစစ်အစိုးရကလည်းတယောက်တစ်မျိုးဆက်ဆံနေတာဖြစ်ပါတယ်။လက်နက်ကိုင်အဖွဲ့လေးတွေကတော့အကြက်ကန်ပြီးလက်နက်စွန်ခိုင်းပါတယ်။ဥပမာ PSLP ပလောင်ပြည်နယ်လွတ်မြောက်ရေးအဖွဲ့ဟာလက်နက်ချလိုက်ရပါပြီ။အင်အားကောင်းတဲ့လက်နက်ကိုင်အဖွဲ့ကြီးတွေကြတော့အကွဲအပြေးဖြစ်လာအောင်ဗမာစစ်အစိုးရကဖတ်ရှူတဲ့အတွက်ခွဲထွက်အုပ်စုတွေပေါ်ပေါက်လာပါတယ်
။ကိုကံအပြစ်ရအဖွဲ့ရဲ့အကြီးအကဲတဦးဖြစ်သူပိုင်ဆောင်ချင်းအဖွဲ့နဲ့ဗမာစစ်အစိုးရပူးပေါင်းသွားတာဟာကိုကံလက်နက်ကိုင်အဖွဲ့ကိုနှိကုံချုပ်စေမဲ့ဂိမ်းဖြစ်ပါတယ်။တိုက်ပွဲဝင်နေတဲ့ KNU ကရင်အဖွဲ့မှလည်းခွဲထွက်ပြီးဗမာစစ်အစိုးရနဲ့ပူးပေါင်းသွားတဲ့အုပ်စုတွေရှိပါတယ်။ KNPP ကရင်ဤအမျိုးသားတိုးတက်ရေးပါတီနဲ့ SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့တွေမှလည်းခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရက်စဲတဲ့အုပ်စုတွေရှိပါတယ်။ခွဲထွက်အုပ်စုတွေများလာလေလေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာအင်အားနှဲပါလေလေဖြစ်တဲ့အတွက်လက်နက်ကိုင်အုပ်စုတွေမှာအကွဲပြဲဖြစ်အောင်အမျိုးမျိုးအဖုံဖုံတတ်ရှုတဲ့ဤကိုစစ်အစိုးရကစက်သုံးဖို့များပါတယ်
။ပုဂ္ဂိုလ်ရေးကိုအခြေခံပြီးနားလည်မှုယူထားတာဟာအပြစ်အခတ်ရစဲရေးရဲ့အဓိကအားနည်းချက်ဖြစ်ပါတယ်။အပြစ်ရသဘောတူချက်အားလုံးကိုဗိုလ်ချုပ်ခင်ညွန့်ရဲ့ထောက်လှမ်းရေးကစီစဉ်ခဲ့တာကြောင့်2004ခုနှစ်အထိအပြစ်ရအဖွဲ့အားလုံးထောက်လှမ်းရေးနဲ့သာဆက်ဆံခဲ့ပါတယ်။ဗိုလ်ချုပ်ခင်ညွန့်အဖြုတ်ခံလိုက်ရတဲ့နောက်ပိုင်းမှာစေအစိုးရနဲ့ဆက်ဆံရေးယိုယွင်းလာပါတယ်။အရင်ကသဘောတူထားတဲ့ကိစ္စတွေကိုအမျိုးသားညီလာခံမှာဆွေးနွေးလို့မရတော့ဘူးလို့ဆိုပါတယ်။အခြေခံဥပဒေကိုပြင်ဆင်ဖို့ကချင်အဖွဲ့ကတင်ပြတာကိုစေအစိုးရကလက်မခံတော့ပါဘူး။စေအစိုးရအခြေခံဥပဒေကိုဝမျိုးတော်ပန်ဆန်းကကန့်ကွက်မဲပေးထားပါတယ်။ဒါပေမဲ့စေအစိုးရဟာတိုင်းရင်းသားလက်နက်ကိုင်တွေရဲ့ရည်မှန်းချက်ကိုလိုက်လျောဖို့စိတ်ကူးဖို့မရပါဘူး။လင်းနဲ့ကင်အဖွဲတွေအားလုံးလင်းနဲ့ချတာကိုသာစစ်အစိုးရကမြင်မြင်ပါတယ်လင်းနဲ့မချခြင်းရင်နေချောင်းဆောင်တပ်ဖွဲ့အဖြစ်စစ်အစိုးရတက်လက်အောက်မှာနေဖို့သာရှိပါတယ်အစိုးရအစီအစဉ်ကိုလင်းနဲ့ကင်အဖွဲကြီးတွေကလက်မခံတဲ့အတွက်လက်ရှိလက်ခဲတင်းလင်းဖြစ်နေတဲ့အခြေအနေဟာလဲကြာလီဆိုးလီဖြစ်လာပွဲရှိကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ